ဇကရိအနာဂတိကျမ်းခန်းကြီး1အငယ်1မှ6ဒါရိမိကြီးနန်းဆန်နှစ်နှစ်အာထမလတွင်ဣဒောတာဘာရခိဣတာပရောဖက်ဇကရိတို့ရောက်လာသောသာဝရဖျား၏နှုတ်ကပတ်တော်ဟူမူကားသာဝရဖျားသည်တင်တို့ဘူးဘေးများကိုအလွန်အမျက်ထွက်တော်မူပြီးသို့တော်လည်းကောင်းကင်ဘူကြီးအရှင်သာဝရဖျား၏အမိန့်တော်ကိုသူတို့အားဆင့်ဆူရမည်မှာငါထံသို့ပြန်၍လာကြလော့ဟုကောင်းကင်ဘူကြီးအရှင်သာဝရဖျားမိန့်တော်မူ၏ငါသည်လည်းတင်တို့ရှိရာသို့ပြန်လာမည်ဟုကောင်းကင်ဘူကြီးအရှင်သာဝရဖျားမိန့်တော်မူ၏ရှေးပရောဖက်တို့ကတင်တို့မကောင်းသောလမ်းမကောင်းသောအကျင့်များကိုယခုကျင်ရှောင်ကြလော့ဟုကောင်းကင်ဘူကြီးအရှင်သာဝရဖျားမိန့်တော်မူသည်ကိုဆင့်ဆူလျက်ကြွေးကြော်တော်လဲနားမကြားငါစကားကိုလဲနားမထောင်တော့တင်တို့ဘူးဘေးများကဲ့သို့မပြုတ်ကြနှင့်ဟုသာဝရဖျားမိန့်တော်မူ၏ဘူးဘေးတို့သည်အဘယ်မှရှိကြသနည်းပရောဖက်တို့သည်အစဉ်အမြဲအသက်ရှင်တတ်ကြသလိုငါ၏ဂျုံပရောဖက်တို့၌ငါမှားထားသောငါ၏ပညာစကားတို့သည်တင်တို့ဘူးဘေးများကိုမှီချပြီမဟုတ်လောသူတို့သည်တရိယာ၍ငါတို့ကြင်ကြံပြုမှုသည်နှင့်အလျောက်ကောင်းကင်ဘူကြီးအရှင်ဘုရားသခင်သာဝရဖျားသည်ငါတို့၌စီရင်မည်ဟုအကြံရှိတော်မူသည့်အတိုင်းစီရင်တော်မူပြီဟုပြောဆိုကြသည်မဟုတ်လောဟုမိန့်တော်မူ၏ငယ်ခုနှစ်မှ7ဒါရိမင်းကြီးနန်းဆန်နှစ်နှစ်ဧကာဒတမလာဒီဟုသောရှေဘလ24ရက်နေ့တွင်သာဝရဖျား၏နှုတ်ကပတ်တော်သည်ဣဒောတာဖြစ်သောဘာရခိဣတာပရောဖက်ဇာခရီတို့ရောက်လာ၍ညအခါမြင်ရသောယူပါယုန်ဟူမူကားမြင်းညီကိုစီးသောလူတဦးသည်ထင်ရှား၍ခြင်းတွင်ရှိသောမုရတုတော၌ရက်၏သူနောက်မှဤသောမြင်းညိုသောမြင်းဖြူသောမြင်းတို့သည်ရှိကြ၏ငါကလည်းအိုသခင်သူတို့ကအဘယ်သူနည်းဟုမေးတော့ငါနှင့်ပြောဆိုသောကောင်းကင်တမန်ကသူတို့ကအဘယ်သူဖြစ်သည်ကိုငါပြမည်ဟုဆိုပြီးမှမုရတုတော၌ရက်တော်လူကသူတို့သည်မြေကြီးအရရတုကိုလှဲ့လေ၍သွားစေခြင်းဟာသာဝရဘုရားစေလွတ်တော်မူသောသူဖြစ်ကြသည်ဟုပြန်ပြော၏သူတို့ကလည်းအကျွန်ုပ်တို့သည်မြေကြီးအရရတုကိုလေလေ၍သွားပါပြီမြေကြီးတလျှောက်လုံးသည်အမှုမရှိငြိမ်ငွတ်လျက်ရှိပါ၏ဟုမုရတုတော၌ရက်သောသာဝရဖျား၏ကောင်းကင်တမန်အားပြန်လျှောက်ကြ၏အငယ်စနစ်မှ18တပန်းသာဝရဖျား၏ကောင်းကင်တမန်က"အိုးကောင်းကင်ဘုရားအရှင်သာဝရဖျားကိုရောသည်အနှစ်80ပတ်လုံးအမျက်ထွက်တော်မူသောယေရုရှလင်မြို့နှင့်ယူဒာမြို့များကိုအဘယ်မြတ်ကာလပတ်လုံးမတနာဘဲနေတော်မူမည်နည်းဟုမေးလျှောက်တော်ဒါဝရဖျားသည်ငါနှင့်ပြောဆိုသောကောင်းကင်တမန်အားကောင်းသောစကားနှစ်သိမ့်စေသောစကားပြန်ပြောတော်မူ၏ငါနှင့်ပြောဆိုသောကောင်းကင်တမန်ကလည်းကောင်းကင်ဘုရားအရှင်ဒါဝရဖျား၏အမိန့်တော်ကိုဆင့်ဆို၍ကြွေးကြော်ရမည်မှာငါသည်ယေရုရှလင်မြို့နှင့်စီအုန်တောင်အဖို့အလွန်ကျင်နာသောစိတ်အားကြီး၏ငြိမ်ဝတ်စွာနေသောတပါးမျိုးသားတို့ကိုအလွန်အမျက်ထွက်၏အကြောင်းမူကားငါသည်ယေရုရှလင်မြို့ကိုအနှဲငယ်အမျက်ထွက်သောအခါသူတို့သည်ဝမ်း၍ညင်ဆဲကြပြီထို့ကြောင့်ဒါဝရဖျားမိန့်တော်မူသည်ကားယေရှုပြုကျင့်သောစိတ်နှင့်ယေရုရှလင်မြို့သို့ငါပြန်လာပြီဤမြို့တွင်ငါအိမ်ကိုတည်ဆောက်ရမည်မြို့ရာကိုလည်းတိုင်းထွက်ရမည်ဟုကောင်းကင်ဘုရားအရှင်ဒါဝရဖျားမိန့်တော်မူ၏တပံကောင်းကင်ဘုရားအရှင်သာဝရဖျား၏အမိန့်တော်ကိုဆင့်ဆို၍ကြွေးကြော်ရမည်မှာငါ၏မြို့ရွာတို့သည်အရရ၌နှံ့ပြား၍စီပင်ကြလိမ့်မည်သာဝရဖျားသည်စီအုံတောင်သားတို့ကိုနှစ်သိမ့်စေဦးမည်ယေရုရှလင်မြို့သားတို့ကိုရွေးကောက်၍ပြုစုဦးမည်ဟုမိန့်တော်မူ၏အငယ်၁၈မှ၂၁တပံငါမျှော်ကြည့်၍ဥချိုလေးချောင်းကိုမြင်၏ငါနှင့်ပြောဆိုသောကောင်းကင်တမန်အားလည်းထိုဥချိုတို့ကအဘယ်သို့နည်းဟုမေးမြန်းတော့ထိုဥချိုတို့သည်ယူဒပြည်ဣသရေလပြည် ယေရုရှလင်မြို့တို့ကိုအယက်ယက်တို့ကွဲပြားစေသောဥโจဖြစ်သည်ဟုပြန်ပြော၏။ခါရဖျားသည်လည်းလက်သမား၄ဦးတို့ကိုပြတော်မူ၏။ငါကလည်းဤသူတို့သည်အဘယ်အမှုကိုပြုခြင်းငှာလာပါသနည်းဟုမေးလျှောက်တော်။ကောင်းကင်တမန်ကထိုဥโจတို့သည်အဘယ်သူမြတ်မျှော်၍မကြည်ဝန်အောင်ယူဒပြည်သားတို့ကိုကွဲပြားစေသောဥโจဖြစ်ကြ၏။ဤလက်သမားတို့သည်ယူဒပြည်သားတို့ကိုကွဲပြားစေခြင်းငှာတိုက်လာသောထိုဥโจတို့ကိုချိန်မောင်း၍တပါးမျိုး၏ဥโจတို့ကိုရှုံချသောသူဖြစ်ကြသည်ဟုပြန်ပြော၏။